မနေ့ဖြန်ဗုဒ္ဓဦးနေ့မှာစတင်မဲ့ပြောင်းစုငင်းချင်းညီလာခံ
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ28ရာစုပင်လုံတတိယအစည်းအဝေးကိုဒီလ18ရက်နေ့ကနေ16ရက်နေ့အထိနေပြည်တော်မှာကျင်းပမှာဖြစ်ပြီးဒီညီလာခံကိုNCA ခေါ်အပြည့်အစားချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမြေးထိုးသေးတဲ့အဖွဲ့တွေပါအပါအဝင်အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတဲ့နယ်ပယ်ပေါင်းစုံကကိုယ်စားလှယ်တွေပါဝင်
ရက်အနက်အချက်41ချက်ဆွေးနွေးပြီး38ချက်သဘောတူညီချက်ရခဲ့ပေမဲ့ဒါမဲ့ညီလာခံမှာတော့သဘောတူညီချက်များများဆဆရနိုင်ဖို့မရှိကြောင်း UPDGC ခေါ်ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဦးဖြစ်တဲ့ဆိုင်းကျော်ညွန့်ကပြောပါတယ
်နိုင်ငံကဏ္ဍမှာဆိုရင်ကြားမဆိုင်ရာတန်းတူညီမျှရေးဆိုတဲ့ကောင်းစဉ်တစ်ခုပဲရှိပါတယ်စီးပွားရေးမှာဆိုရင်လည်းတပိုက်ပဲရှိပါတယ်အားလုံးသဘောတူထားတဲ့ဟာပေါ့နောက်လူမှုရေးကဏ္ဍမှာဆိုခုနှစ်ချက်ရှိမှာပေါ့လေမြေယာကဏ္ဍမှာဆိုရင်နှစ်ချက်ပဲရှိပါတယ်ဒီတစ်ခေါက်ကျင်းပမဲ့ဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာတွေကလုံခြုံရေးကဏ္ဍဆိုရင်တော့မတဘောတူထားတာတစ်ချက်မှမရှိဘူးဆိုတော့ကလုပ်ငန်းစဉ်တွေကိုပဲပြန်ပြီးတော့ရှင်းပြရမယ်တဘောရှိပါတယ်အဲ့တော့ခြုံပြီးပြောရမယ်ဆိုရင်တော့ဖြင့်ဒီကျွန်တော်တို့ဒီညီလာခံမှာနိုင်ငံရေးတဘောတူညီမှုအချက်လက်များများဆဆရရစရာမရှိဘူးကျကျပြည့်ပြည့်ဆွေးနွေးနိုင်မှုမရှိဘူးလို့ပဲအဲ့လိုပဲပြောလို့ရပါတယ
် NCA စာချုပ်မှာညီချင်းညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီထားတာဖြစ်ပေမဲ့နိုင်ငံရေးကဏ္ဍမှာပါဝင်တဲ့ပြည်ထောင်စုကခွဲမထွက်ရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးလုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမညီနိုင်နိုင်တာကြောင့်ညီလာခံဟာတစ်နှစ်ကျော်ရပ်ဆိုင်းနေခဲ့တာလည်းဖြစ်ပါတယ်လက်ရှိညီလာခံပြန်လည်ကျင်းပနိုင်တဲ့အပေါ်မှာစိုင်းကြုံညုံကအခုလိုတုံ့တက်ပြောဆိုပါတဲ့
ဒီဘွဲကနေပြီးတော့မျောမှန်းဆရာတော့အများကြီးတော့မရှိနိုင်ဘူးဒါပေမဲ့ဟိုဘက်ဒီဘက်တွေ့ဆုံလို့ရနိုင်သေးတယ်ဆွေးနွေးလို့ရနိုင်သေးတယ်ဆိုတာကပဲဘာပဲပြောကျွန်တော်တို့နောက်တော့ပြန်မဆုတ်သေးဘူးဆိုတဲ့သဘောမြင်ရတယ်
လက်ရှိကျင်းပမဲ့ညီလာခံကိုတရုတ်စိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကြောင့်တရုတ်မြန်မာနယ်စပ်အခြေစိုက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC ခေါ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တက်ရောက်ဖို့ရှိနေပါတယ်။ဒီဖွဲ့တွေကတော့ညီလာခံမှာတရားဝင်ဆွေးနွေးတာမျိုးမရှိပဲတရားတွေ့ဆုံဆွေးနွေးတာတွေရှိနိုင်ကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးမမောင်စိုးကပြောပါတယ
်။ဒေါန်ဆန်းသူကြီးနဲ့နောက်တမန်တော်ကော်ဝေးစီကျုပ်ရဲ့နဲ့တို့တည်တန်းတွေ့ဆုံမှုတွေရှိပါလိမ့်မယ်။ဒါမဲ့လည်းပဲ FNPCC ပေါ့နော်ခုနဖွဲ့ကိုအစိုးရကတမတော်ကကေဝင်တိမပြုထားတာမရှိသေးပါဘူးအချိန်ထိအဲ့တော့လောလောဆယ်မှာသူတို့နေနေရတော့ bilateral ထိုးပြီးသား၄ဘွဲ့ပေါ့ဟိုရဲ့မိုင်းလာရဲ့ SSPB ရဲ့ KN ရဲ့၄ဘွဲ့တက်တက်နောက် bilateral မထိုးရသေးတဲ့၃ဘွဲ့ပေါ့နော်ဒီ၃ဘွဲ့ကိုတက်တက်ဒီတန်းတွေ့မယ်ဆိုတဲ့အနေထားတော့ရှိပါတယ
်လက်ရှိထိပ်ပိုင်းခေါင်းဆောင်တွေဆွေးနွေးပွဲမှာနားလည်မှုတည်ဆောက်နိုင်ရင်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ညှိနှိုင်းနိုင်ရင်တော့တိုက်ပွဲတွေရောကြလာနိုင်မယ်လို့လည်းဦးမမောင်စိုးကပြောပါတယ်။27ရာစုပင်လုံတတိယအစည်းအဝေးအပေါ်မှာတော့ဦးမမောင်စိုးကအခုလိုတုံ့တက်ပါတယ်
။တတိယကြိမ်ပင်လုံညီလာခံညီငယ်ရေးလုပ်ငန်းစဉ်ကိုအသက်ဆက်ပြီးုံလောက်ပဲလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။ဒီသဘောတူညီချက်ရယူရမှာဒီဒီလောက်ကြည့်အောင်မြင်မရနဲ့။ဒါအပြင်အဓိကချက်ဖြစ်တဲ့နိုင်ငံရေးပြဿနာနဲ့လူမျိုးဆိုင်ကိစ္စဆိုတာဒီတော့ကောမဆွေးနွေးနိုင်ဘူး
။27ရာစုပင်လုံတတိယအစည်းအဝေးမစတင်ခင်က UPDGC ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာ2018ခုနှစ်မှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်မှာညီလာခံနှစ်ကြိမ်ကျင်းပဖို့ဒီညီလာခံ3ကြိမ်အတွင်းမှာအရေးကြီးတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေချမှတ်ဖို့ဆွေးနွေးထားပါတယ်။လက်တလုံးညှိနှိုင်းလို့မရသေးတဲ့အချက်တွေကိုတော့ဒီညီလာခံတွေနဲ့ဂျာကာလာတွေအတွင်းမှာညှိနှိုင်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်